ဝမ်းမြေကြီးရဲ့အမှုချိန်ဟာဆက်မှုမထွန်းကားမီကာလကတည်းက1.5ဒီဂရီစင်တီဂရိတ်ကနေ1.9ကိုဒီဂရီစင်တီဂရိတ်အတွင်မြန်မြန်ဆန်ဆန်ကြီးပိုပြီးပူလာနေတယ်လို့ကုလသမဂ္ဂဆင်းရဲခန်းစားကပြောလိုက်ပါတယ်။2005ပါရီဥရုယာတိသဘောတူညီချက်ကတိတ္တသမ5ဒီဂရီထက်ပိုပြီးမပူလာအောင်လှုပ်ဆောင်ကြဖို့စောသမတ်ခဲ့တာပါ။ပါရီသဘောတူညီချက်အတိုင်းဖြစ်ဖို့ဆိုရင် တိုင်းပြည်တွေဟာသူတို့ရဲ့ကာဗွန်ထုတ်လုပ်မှုကိုဒီဆယ်စုအကုန်မှာ၄၀နှစ်ရာခိုင်နှုန်းချောချမှာဖြစ်ပါတယ်လို့တနင်္လာနေ့မှာထွက်လာခဲ့တဲ့ကုလသမဂ္ဂပတ်ဝန်းကျင်အစီအစဉ်UNEP ရဲ့ကာဗွန်ထုတ်လုပ်မှုကွာဟာချက်အစီရင်ခံစာကပြောပါတယ်။ကြောင့်မီးသေးရေနံဓာတ်စီနဲ့ဓာတ်ငွေတွေလောင်ကျွမ်းရာကထွက်လာတဲ့ကာဗွန်ထုတ်လုပ်မှုကမနစ်ကတိတ္တသမ5ရာခိုင်နှုန်းတက်သွားတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီနေ့စက်တဘာအကုန်အထိ19ရာစုအရွယ်ကအပူချိန်ထက်တိတ္တသမ5ဒီဂရီစင်တီဂရိတ်ကျော်သွားတဲ့ရက်ပေါင်းက86ရက်ရှိခဲ့ပြီးပါပြီ။နိုဝင်ဘာအထိဆိုရင်အဲဒီလိုပုံပူတဲ့ရက်ပေါင်းက 126ရက်ရှိသွားခဲ့ပြီလို့ဥရောပကရာသီဥတုဆိုင်ရာအဖွဲ့အစည်းကော့ပါနီကပ်စ်ကဆိုပါတယ်။မှတ်တမ်းရှိခဲ့သမျှမှတ်တဲ့ချက်မှာပထမဦးဆုံးချိန်ဖြစ်ပြီးခဲ့တဲ့တောက်ကြာနေ့တုန်းက ကဘာမြေရဲ့အပူချိန်က1ဒီဂရီစင်တီဂရိတ်ပိုပူသွားတယ်လို့ကော့ပါနီကပ်စ်အဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးစမန်သာဘာဂရက်စ်ကပြောပါတယ်ခင်ဗျာ။